ဒီတရားစကံတလျှောက်လုံးမှာတော့ဘုရားကစတဲ့နေ့ကစပြီးတော့မနေ့ကအထိဒီမှာတော့လည်းအပ္ပမာဒခွဲကြံပြီးတော့ပေါ့လေဇာတုနဲ့လက်တွေ့နဲ့ပေါင်းစားပြီးတော့ရှင်းလင်းတင်ပြခဲ့ရမနေ့ကအဆုံးသတ်သွားပြီ အဲ့ဒီနှမျိုးနဲ့ပတ်သက်ပြီးတော့ဟောစီရပြောစီရတွေကတော့အများကြီးရှိပါသေးတယ်ဗုဒ္ဓမြတ်စွာ၄၅ပါးလုံးခေါ်ကြထားတဲ့အစုံအမိန့်တွေနဲ့အကုန်လုံးအကျိုးဝင်တယ်ဆိုတော့တည်တည်သမျှတွေပမာဒအပမာဒနဲ့ဆက်သမျှတွေဟောမယ်ဆိုလို့ရှိရင်တော့အချိန်လေးအများကြီးယူပါမှာပါပဲ အဲ့တော့တို့ချုပ်ပြီးတော့ဟောလိုက်ပါတယ်။ဒီနေ့ကတော့ယောဂီတို့ချုပ်ကမေးထားတဲ့မေကုံးလေးတွေလည်းပဲတတ်နိုင်သမျှဖြေပြပြီးတော့သူတို့မေကုံးလေးတွေကိုဘုန်းကြီးကမဖြေခင်ယောဂီများကိုမေကုံးထုတ်ခြင်းတဲ့အချက်ကလေးတွေလည်းပဲစဉ်းစားထားပါရဲ့။ ယောဂီများကစိတ်တယ်လို့တင့်တယ်လို့တည်တယ်လို့ဖြေရဖို့ပါပဲ။လာတိုင်းလာတိုင်းဟာယောဂီရာယူမေးနေတယ်ဘုန်းကြီးကမေးရတာတည်းမရှိဘူး။ဒီခါတော့ဘုန်းကြီးကတော့အရင်ဆုံးယောဂီကိုမေးမယ်။အစင်းသင်းပြင်ထားဖို့ပါပဲ။တတ်နိုင်ဆုံးတော့ဖြေပါမယ်ခင်ဗျာ။ဘုန်းကြီးကတော့
Saraji said he will not ask question, not to cause you headache or to make you sweat even from the armpits. But it may be tougher than that.
ဝိရုကျမ်းစာအရာရောနှုတ်ခမ်းတမန်ရောအရာရောခုယောဂီကြီးကျင့်နေတဲ့တတိပ္ပံဘာဝနာတရားကိုကိုယ်တိုင်လည်းကျင့်သုံးပြီးတော့ဝိရိယတ္တဝါတွေကိုလည်းပဲကျင့်သုံးနိုင်အောင်ပေါ့လေတပိယတညာတော်ကြီးနဲ့မာကရုဏာတော်ရှေ့ထားပြီးတော့ ခေါ်ကြတော့ဘုရားရဲ့မြတ်စွာဘုရားဟာလူငယ်တဲ့နှစ်ပေါင်း2500ရောလောကဟိုတုန်းကတော့ဂျမ္ဘူဒီပါပေါ့အခုအိန္ဒိယပေါ့လေအိန္ဒိယဗာရာဏသီမိဂရာကိုတောင်းပါပေါ့လေအဲမှတ်လာမင်းတို့ရဲ့ဥယျာဉ်အင်းကြီးမင်းကကြားမှာပေါ့လေနောက်ဆုံးပြိဋိဘာစံသွားတယ်ဆိုတာအများကြီးပါပဲ ပရိသေဝါစံသွားတယ်ဆိုရင်မြတ်စွာဘုရားအသက်မရှိတော့ဘူးဆိုတဲ့သဘောပေါ့ဒီတော့အသက်မရှိတဲ့မြတ်စွာဘုရားကိုဘုရားတို့တူပဲလို့အသက်ပြန်သွင်းမလဲဘုရားရှင်းသားအောင်ဘယ်လိုအသက်ပြန်သွင်းမလဲအသက်ပြန်သွင်းလို့ရာဇကောင်းမလား တကယ်လို့ရနိုင်တဲ့နေရှိလို့ရှိရင်အခုတက်တော်တိချာဖျားကိုဖူးခွင့်ရရှိမလားလေပင်ဗုဒ္ဓဖူးခွင့်ရှိမလားဖူးခွင့်ရှိသွားတော့တက်တော်တိချာဖျားအသက်ရှိအောင်ပြုလုပ်နိုင်တဲ့အတွက်ရှင်းသာအောင်ပြုလုပ်တဲ့ပုဂ္ဂိုလ်တွေမှာဘယ်လောက်အတိုင်းအတာဒီအကျိုးကျေးဇူးရှိသွားတယ်ဆိုတာပေါ့လေအဲ့ဒါဒီနေ့ခွေးတို့
So Saraji asks, does the audience here want to pay respect to the living Buddha? What is your view?
Buddha means what? Parinibbana Sangha ni အချိန်နည်းနည်းလေးအလိုမှာယဟန်ယာကိုပေါ့လေဆွေးစီပြီးတော့နောက်ဆုံးမှာကြားလို့တဲ့အချက်ဒီမှာကြားဖို့ပေါ့လေစီစဉ်ပါလေဒါသမီးများပေါ်မှာတကယ်အကျိုးစီးပွားလိုလားပြီးတော့ကြီးမားတဲ့မေတ္တာကျင့်တာကုကရုဏာထားပြီးတော့ပေါ့လေဒါသမီးများရဲ့ပြည့်စုံဖို့ကိုကြည်နူးဝမ်းသာပြီးတော့ပေါ့လေဒါသမီးများအခြေကောင်းအနေကောင်းဖြစ်သွားတဲ့အခါမှာစိတ်ချလက်ချဥပက္ခပြင်မစူတရားတွေပေါ့လေဝမ်းနိုင်တဲ့အခြေအနေတိကျောက်သွားတဲ့မိဘများဟာကွယ်လွန်ခံနေကြလို့ရှိရင်နောက်ဆုံးသားရည်သမီးတွေလူရဲ့မှာကြလို့တဲ့အနေနဲ့ပေါ့လေအဲ့ဒီသဘောမျိုးလို့တန်ခါးတွေကိုတနည်းအားမှာဆွေးစီပါတယ်ဒီခါမှာရှင်အနန္ဒာကအချိန်မီတန်ခါးစီဝေးသူရောက်မလာပါဘူးရောက်လာတဲ့အကြောင်းကတော့ငါရဲ့အဆွေခင်မုန်းကောင်ဒီကတော့ကအရှင်သာရိပုတ္တရာလည်းပဲပြိဋိဘံဆံသွားပြီငါဆရာဖြစ်တဲ့ဘုရားမြတ်စွာလည်းပဲမကြခင်ပြိဋိဘံဆံတော့မယ်ငါဟာကိုယ်ကိုရမဲ့ပြီဆိုတာပေါ့လေအဖော်လည်းမဲ့ပြီအကူရလည်းမဲ့ပြီဆိုပြီးတော့စဉ်းစားမိတဲ့အခါမှာအကြီးကျယ်ဝန်းနေပြီးတော့သူနေတဲ့အကြောင်းလေးရဲ့တကယ်တိုင်းကြိုက်ပြီးတော့ပေါ့လေဝင်းနေစွာနဲ့ငိုကြွေးနေပါတယ်ဒါမှအချိန်မီမြောက်တာပါနောက်အရှင်နာတာကိုဘုရားမြတ်စွာခေါ်ခိုင်းပြီးတော့ဘုရားမြတ်စွာထာမောက်ရောက်လာတဲ့အခါမှာဘုရားမြတ်စွာကအရှင်အနန္ဒာကိုနှစ်သိပ်ပုံလေးပေါ့လေဘုန်းကြီးတို့တွေသိပ်ပြီးတော့မှတ်သားလိုက်တာဆရာကောင်းပါလားရှင်အနန္ဒာဖျားထားမှုရောက်လာတဲ့အခါမှာဘုရားမြတ်စွာကရှင်သာအနန္ဒာတဲ့ဒုက္ခဖြစ်ပုံတွေပေါ့လေငါဖျားဖို့ထားတဲ့နေရာမှာပြိရှိဝိပယောကဒုက္ခခြေခင်မြန်လို့အပ်တော်သူပြေတော့ညနှိုးစီဟာအရာဝထုထုနဲ့ကိကွာခြင်းဟာလည်းပဲအနိစုခံခဲ့တဲ့ဒုက္ခပဲကြိုပြီးတော့ငါပြဟောထားတာပဲတစ်ချိန်ကြာရင်ဒီလိုဖြစ်ရနိုင်မယ်ဆိုတာပေါ့လေကြိုပြီးတော့ဟောထားတော့အဲ့ဒီအဖြစ်ကျုံလာပြီဆိုလို့ရှိရင်အစင်းသင်းဖြစ်ဖို့ရာအတွက်တရားတတိယကိုအရေးကြီးတယ်ဆိုတာပေါ့လေ။ငါပြဟောတာတယ်တဲ့။အဲ့ဒီလိုကဆက်ပြီးတော့တရားဟောပြီးပေါ့လေ။မြတ်စွာဘုရားတောကရည်ညီအောင်တရားဟောပြီးမှရှင်အနန္ဒာနှစ်သိပ်ပုံလေးသို့မဟုတ်ရှင်အနန္ဒာအမှုပြုတဲ့တန်ခါတော်နှစ်သိပ်ပုံလေးပေါ့လေ။သိကောင်းတယ်အဲ့ဒီအချိန်ဒီအရှင်အနန္ဒာဟာသောတပန်အစ်စ်ပဲရှိပါသေးတယ်ဒုတိယသက္ကရာကအစ်စ်တော့မရောက်သေးပါဘူးသောတပန်သက္ကရာဟာတိတ်ကြွတဲ့ဒေါသတော်တော်ထိနိုင်တော့လည်းပဲစုံနစ်တဲ့ဒေါသကိုတော့မထိနိုင်ဘူးဝင်နေစရာတောကပိစရာနဲ့ချုပ်ပြီးဆိုလို့ရှိရင်ဝင်နေသေးတယ်ပြိတ္တဝကိုလည်းငူပါသေးတယ်ဒါရှိပါသေးတယ်ဒီတော့အဲ့ဒီအခြေအနေကိုမြတ်စွာဘုရားကသိတော့တရားချတဲ့အခါမှာတက်တုံတက်တာလေးဖြစ်သွားပါတယ်ဒီခါမှာမြတ်စွာဘုရားကရှင်အနန္ဒာကိုပေါ့လေနှစ်သိစကားပြောကတော့ခြေသာအနန္ဒာတဲ့တင်းတို့ရဲ့စိတ်ထဲမှာပေါ့လေ ဒီလိုဒီလိုပေါ့လေအတွေ့အကြံများစဉ်းစားမှုများပေါ့လေဖြစ်ကောင်းဖြစ်လိမ့်မယ်တဲ့အဲ့ဒါဒီကတော့အတ္တသတ္တုကံပါဝဇ္ဇနာကရုဏာထားပြီးတော့ပညာအဖြစ်ဟောကြားထားတဲ့မြတ်စွာဘုရားအဆိုမိတ်မှန်သမျှဟာအတ္တသတ္တုကံလွန်မြောက်သွားသောညွတ်ကြားသူဆရာကင်းမဲ့သွားပြီညွတ်ကြားသူဆရာတော့လွန်သွားပြီမရှိတော့ဘူးဒီလိုလည်းတွေ့လိုက်မယ်နတ္ထိနောသတ္တငါတို့တူအားကရုဏာထားပြီးတော့ပညာအားဖြင့်လောကကိုညွှန်ကြားတဲ့ဆရာဖရာတော့အခုမရှိဘူးဆိုပြီးတော့ပေါ့လေအဲ့ဒါလိုတွေ့ကောင်းတွေ့လိုက်မယ်တဲ့နာခောပဏိတံအာနန္ဒဧဝံတထဗံจิตตอนันดาเนี่ยไอ้หลูမျိုးอตวยอาจารย์မျိုးကိုတော့အခုလို့အချင်းရာတွေးဆပုံမျိုးနဲ့တော့ဂိမ့်စီမှတ်မထားတိုင်းတဲ့ဂိမ့်စီမမှတ်ပါနဲ့တဲ့ဒီလိုလည်းပဲထပ်ဆင့်ဘုရားမြတ်စွာမိတ်ရှိပါယောအနန္ဒမယဓမ္မောจักဥရိယောจักတိစီတပညာတော်သောမမကြီးနာသတ္တจิตအနန္ဒာတဲ့တင်းတို့တွေအားငါဖျားကိုယ်တိုင်ကုံယုံချမ်းသာရရှိရေးအတွက်တိကျတေကြတဲ့လမ်းညွှန်ချက်ဓမ္မအရှိုးရကြစီးနဲ့ကန်းနဲ့နေတထိုင်တာအောင်စီမီဥပဒေခေါ်တဲ့ဝိနည်းညွန်နဲ့ညွှန်ကြားခဲ့တယ်ကိုယ်ကိုယ်ပြပြခြားခြားနဲ့တည်အောင်လို့ပညာတတ်မှတ်ခဲ့တယ်အဲ့ဒီလိုနည်းမျိုးနဲ့ညွှန်ကြားတတ်မှတ်ခဲ့တဲ့ဓမ္မဝိနည်းဟာငါဖျားကွယ်လွန်တဲ့အခါမှာတင်တို့ရဲ့လမ်းညွှန်ဆရာပဲတင်တို့ရဲ့လမ်းညွှန်ဖရာပဲဒီလိုဆိုပါလားအထာကရာဆရာကယထာကျဓမ္မဝိရိယတိဋ္ဌိယာဝကျဓမ္မဝိရိယတိဋ္ဌိတာဝအနတ္တိတသတ္တုကမေဝပါဝချနာဟောတိတဲ့ဆိုလိုတာကတော့ခုနအကျိုးကျေးဇူးရှိရတဲ့အတွက်ညွှန်ကြားတတ်မှတ်ခဲ့တဲ့ဓမ္မစီကနေညွှန်ကြားချက်တွေပါလေကိုယ်နှုတ်စိတ်သာသုံးပါလို့ပေါ့လေအချိုးရကျဖြစ်ဖို့ရာအတွက်ဝိနည်းဒီနှမျိုးလုံးညွှန်ကြားတတ်မှတ်ထားတဲ့ဓမ္မဝိနည်းအသက်ရှိပြီးတော့တည်ရနေတဲ့၍ဘုရားမြတ်စွာရဲ့အစောမိတ်ပါဝဇ္ဇနာဟာညွှန်ကြားသူဆရာဖရာလုံးကွယ်မသွားသေးပါဘူးတဲ့အဲလိုဆိုရပါတယ်ဓမ္မဝိညာဉ်ရှိနေတဲ့၍ညွှန်ကြားသူဆရာလည်းပဲရှိနေတယ်ကြော်မသွားသေးဘူးလုံးမသွားသေးဘူးလို့ဆိုတာပေါ့ထုံးစံအရဘဝခန္ဓာတွေရောပြည့်စည်သွားပြီပေါ့ဒါပေမဲ့ဓမ္မဆိုထားတာကဓမ္မဝိနည်းတည်တတ်နေတဲ့၍ဘုရားမြတ်စွာရဲ့အစုံမိတ်ကလည်းပဲညွှန်ကြားသူလွန်မသွားသေးဘူးတည်တတ်နေသေးတယ်ဆိုတဲ့အဓိပ္ပာယ်ပေါ့တတောထိယရှိနေသေးတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ဒီတော့ထုံးစံရခန္ဓာကြီးပြည့်စည်သွားတယ်ဘုရားမြတ်စွာဘုရားကိုအခုဒီရှင်သားနေအောင်အသက်သွင်းပေးတဲ့ဤသိပါလားဘုရားပရိနိဗ္ဗာန်စံပြီးနောက်ပထမတန်ရနာတင်ညာနာအရှင်မြတ်တွေကဘုရားမြတ်စွာဟောသမျှပါဝစနာတွေကို ဆိုမိတ်လေးကို၃ပိုင်းပိုင်းပြီးတော့ခွဲထားပါတယ်တိဝိနည်းပိဋကတစ်ပိုင်းနဲ့အဘိဓမ္မာပိဋကတစ်ပိုင်းနဲ့သုံးသုတ္တနာအဘိပိဋကတစ်ပိုင်းဆိုတာပေါ့လေဝိနည်းပိုင်းကိုတော့မြတ်စွာဘုရားပြညာရတာမာကရုဏာတော်ရှေ့ထားပြီးတော့ပြညာရတာပါဒါကအပိကရိယအပေါ်ပါဠိဒါကလေးတယ်ဒါကကုစားလို့ရသေးတယ်ဒါကကုစားလို့မရဘူးဒါကလောကအရာအပြည့်ရှိတယ်ဒါကပြညာချက်အရာအပြည့်ရှိတယ်ဒါကအဘသင်တယ်ဒါကအဘမသိဘူးစသည်ပေါ့လေအဲ့ဒါကိုခွဲကြပြီးတော့ပေါ်ကြထားတဲ့အချက်တည်းဟာငါဖျားခွဲတဲ့အခါမှာအဲ့ဒီဝိညာဉ်တွေကငါဖျားရဲ့နေရာမှာနေပြီးတော့တွန့်တင်ဆုံးဖြတ်ဆုံးမဩရပြလိမ့်မယ်တဲ့အဘိဓမ္မာတရားတွေကတော့ကြောင်းတဲ့အချို့သဘာဝတက်တဲ့ဆက်ဆက်ပြီးတော့ပြတာဖြစ်တော့ပညာတော်နဲ့ပေါ့လေအသိပညာတော်နဲ့သူကတော့အမှန်လေးနဲ့တဲ့တရားတွေဖော်ထုတ်ရတာကိုအဲ့ဒါတွေလည်းပဲဒါအကုသိုလ်ခေါ်တယ်ဒါအကုသိုလ်ခေါ်တယ်ဒါကကုသိုလ်အကုသိုလ်ကလွတ်တဲ့အပြာကတခေါ်တယ်စသည်ခွဲရပြီးတော့ဟောထားတဲ့အချက်တရားလည်းပဲငါဖျားခွဲတဲ့အခါမှာငါဖျားနေရာကနေပြီးတော့သူတို့ကကြောက်ကြွသဘာဝတွေကိုပဲဟောကြားလိုက်မယ်တော်ရုံယူလိုက်မယ်တဲ့နောက်ဆုံးပရိပက္ခယတရား38ပါးကအစအခုယောဂီတွေအားထုတ်နေတဲ့သတိပဋ္ဌာန်၄ပါးပေါ့လေဒါတုတ်တံပိဋကခေါ်ရတယ်တုတ်တံပိဋကကတော့အတိညာလည်းပါတယ်မဟာကရုဏာလည်းပါတယ်တမိအတွက်ဉာဏ်တော်ကြီးနဲ့မဟာကရုဏာပေါင်းစပ်ပြီးတော့ဟောထားတဲ့တုတ်တံဒေသနာအမှန်တူရပါတယ်သဘာဝတွေကိုကိုယ်တိုင်စူးစမ်းပြီးတော့တိမြင်အောင်ပေါ့လေလှုပ်တဲ့နီလာနေပေါ့လေအမျိုးမျိုးပြထားတယ်။နောင်ငါဖျားခွဲတဲ့ခါမှာလည်းပဲအဲ့ဒီသတိပ္ပံအစရှိတဲ့တုတ်တံပိဋကကငါဖျားရဲ့နေရာမှာနေပြီးတော့ငါဖျားကိစ္စဆောင်ရပေးလိုက်မယ်ဒီလိုဆိုလိုပါတယ်။ဓမ္မဆိုတာကအကျိုးကျေးဇူးရှိဖို့ရာအတွက်တိကျတဲ့ညွှန်ကြားချက်တော့ဆိုတော့ဥက္ကရေစိုက်တာကာဝဇ္ဇစိတ္တဓမ္မရှုခွဲအာယုလေးမျိုးရှုခွဲအာယုလေးမျိုးတွေကအသေးအသေးရှုခွဲလေးတွေပေါ်စဲမှာချိန်ပြီးတော့အပူတစ်ပြက်အားစိုက်ပါဆွဲမြဲတဲ့သတိရှိပါစေခိုင်မြဲတဲ့သတိရှိပါစေစိတ်ဆူဆီးမှုရပါစေသဘောမှားလေးတွေတိပါစေဆိုတာပေါ့ဒီအဲ့လိုညွှန်ကြားရတဲ့အတိုင်းပေါ့လေညွှန်ကြားတာဟာလည်းအကျိုးရှိဖို့ညွှန်ကြားတာစိတ်ကလေးတွေတန့်တန့်ပြီးတော့ပေါ့လေတကယ်အမှန်တရားကြီးအစင်းစင်းအစင်းစင်းသိမြောက်လို့ညွှန်ကြားတာပဲဒါဓမ္မပဲညွှန်ကြားတဲ့အတိုင်းကျင့်သုံးတဲ့ပုဂ္ဂိုလ်တွေဟာကျင့်ဤသိပြီးတော့ကျင့်သုံးတဲ့ပုဂ္ဂိုလ်တွေဟာတိရောက်တဲ့ကျင့်သုံးမှုရဲ့မှန်ကန်တဲ့ကျင့်သုံးမှုရဲ့အကျိုးရလကတော့ချက်ချင်းလက်ငင်းစိတ်ကလေးတွေစင်ကြဲတာအတိညာလေးတွေဖြစ်သွားတာစိတ်တည်အားပြေလာတာစိတ်တည်ရင့်ကျက်လာတာကြောင်ကြိုတွေတည်လာတာကြောင်ကြိုစက်တွေမျက်စိရဲ့သဘောပဲဆိုတော့အစင်းစင်တည်လာတာအမှန်တည်းတည်လာတာအစင်းစင်အစင်းစင်တည်မြင်လာတာအတိညာလေးတွေပြေဝလာတာအဲနောက်ဆုံးဖြည့်ပြပစအရင်တောက်ကိုအရိယာမညာဖွင့်ရတယ်မျက်မှောက်ကြည့်တည်သွားပြီဆိုလို့ရှိရင်လိုအပ်တဲ့ပန်းတိုင်တော့ရောက်သွားတာပဲသတ္တဗာအစဉ်လိုအပ်တဲ့ပုဂ္ဂိုလ်ဆိုလိုအပ်တဲ့ပန်းတိုင်ရောက်သွားတာပဲပြည့်သွားတာပဲယန္တာဒီအထုတ်လို့တဲ့ပုဂ္ဂိုလ်လေယန္တာဒီပေါ်လီပန်းတိုင်ရောက်တဲ့ဒီအထုတ်တာဒါပြည့်ဝသွားတာပဲမချို့တယ်ပဲနဲ့စုံစုံလင်းလင်းဖြစ်သွားတာပဲစုံလင်းဖြစ်သွားတဲ့ခါကျတော့ပြီးပြည့်ပြီးစီးမှုပြီးစီးမှုတဲ့ပြီးစီးမှုဆိုတာကငြိမ်းအေးတယ်၊တာယာတယ်။တကယ်ကို အယုတ်တရားတွေကိုပယ်ရှားပြီးတော့အရှင်းမြင့်တက်လာတဲ့မင်္ဂလာတွေရှိလာတာပေါ့အဲ့ဒါတွေပေါ့ဒါကအကျိုးကျေးဇူးရှိဖို့ရာအတွက်တိကျတဲ့ညွှန်ကြားချက်အတိုင်းလိုက်လို့ရှိရင်ကို့မှာဓမ္မတွေတည်နေတယ်လေဓမ္မတွေရှင်းသန်းနေတယ်လေအဲ့တော့ဓမ္မကြီးကျင့်သုံးရမှာစည်းကမ်းတကျဖြစ်ဖို့ရာပေါ့လေကိုယ်နဲ့နှုတ်အပြစ်နာစာမရှိအတိုင်းရှိအောင်ထိမ့်ထိမ့်သိမ့်သိမ့်လေးဖြစ်ဖို့ရာအတွက်ဒါမလုံးနဲ့ဒါမပြောနဲ့ဆိုတော့ပေါ့လူလည်းလူလိုက်ရှင်ရလည်းရှင်ရလိုက်ပေါ့လေစည်းကမ်းလေးတွေတတ်မှတ်တာနေညာလို့မဟုတ်ဘူးမာကရုဏာတော်ထားပြီးတော့မှားလို့ရှိရင်ဆဲတို့ကမရောက်စေခြင်းလို့အမှန်တကျင်နာတလားပြီးတော့ပြင်ပြီစီကတမတ်တာတမတ်ထားတဲ့စီကတိုင်းလိုက်တော့စီကလိုက်လာတဲ့ပုံကောင်ကလူလဲလူမဟုတ်လို့ရှင်ရလဲရှင်ရမဟုတ်လို့ကိုယ်နဲ့နှုတ်အပြည့်နာစာတွေခင်းပြီးတော့တန်ရှင်းရင်ကျင်းတယ်လေအချိုးကျဘိုးတည်တယ်လေအဲ့ဒါဝိနည်းပေါ့အဲ့ဒါစဉ်းစားကြည့်ပေါ့ဓမ္မကိုအားထုတ်သလားဝိနည်းကိုလိုက်နာသလားအားထုတ်လိုက်တဲ့ပုဂ္ဂိုလ်မှာဓမ္မဝိနည်းတည်နေပြီမဟုတ်လားလို့ဓမ္မဝိနည်းတည်နေရဆိုရင်ဓမ္မဝိနည်းဟာသူရဲ့အားထုတ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာရှင်းတာနေရှင်းနေပြီတာနေပြီပေါ့ဝိနည်းကရှင်းတယ်ဓမ္မကတာမအောင်လုပ်ပေးတယ်ရှင်းတာနေပြီပဲယောဝဓမ္မဝိနည်းရောတိတ္တိတာဝအနတ္တိတတုကေဝဘာဝစနာနဲ့ဓမ္မဝိနည်းတည်နေတဲ့၍အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာဗုဒ္ဓအဆိုးအမိတ်စာတွေ့တယ်မဟုတ်ဖဲနဲ့လက်တွေ့အဆိုးအမိတ်တည်ပြီတဲ့ဓမ္မဝိနည်းတည်ပြီတဲ့ရှင်းသားနေပြီတဲ့အဲ့ဒါလို့ရှင်းသားလို့ရှိရင်ဓမ္မဝိနည်းရှင်းသားနေလို့ရှိရင်ဖះလည်းရှင်းသားရရောက်တာပဲအဲ့ဒီဓမ္မဝိနည်းဒီပင်သင်တို့ရဲ့ညွှန်ကြားသူဆရာဘုရားပဲဘယ်လိုရှင်းတော်ဒီတော့လူမှာဆိုလို့ရှိရင်အမေမွေးတော့အသက်ကလေးပါလာတယ်အဲ့ဒီအသက်ကလေးရှင်းတမှုရအတွက်မိခင်ကနှုတ်ချူအာဟာရလုံလောက်အောင်တိုက်ကျွေးရပါတယ်အပူကြီးမျှတာအောင်လည်းထားရတယ်တက်တော့တက်တာဖြစ်ဖို့ရလည်းပဲကျွစုရတယ်ဒီနည်းနဲ့ပဲအမေမွေးတို့အသက်ကလေးဟာမိခင်ရဲ့မိတ္တကုဏထားပြီးတော့ဆောက်ရှောက်မှုကြောင့်ရှင်သားနေတယ်နေတိုင်းနေတိုင်းရှင်သားနေတယ်ရုပ်တွေလည်းထွားလာအရာမောင်းတွေအလုံးထိုက်တွေထွက်လာတယ်လူလာမြောက်လာတယ်အစစ်စစ်အစစ်စစ်လူလာမြောက်လာတယ်ရှင်သားနေတယ်ဒါလည်းပဲဝိနည်းဆိုတာကလည်းပဲလူအတွက်ပဲဖြစ်ဖြစ်ရာအတွက်ပဲဖြစ်ဖြစ်သူပါဆိုလို့ရှိရင်လူအသက်ပဲစီကံမလိုက်တာလို့ရှိရင်အသက်ထွက်တာပဲအသေးတာပဲ။ယဟလည်းစီကံမလိုက်တာလို့ရှိရင်အသက်အသေးတာပဲ။ဒီတော့ဝိနည်းခေါ်တဲ့ယဟန်သက်ကလေးသာသနာအသက်ကလေးကိုရှင်းတမ်းမှုရာအတွက်ကုလသတိပ္ပံဘာဝနာတရားတွေအထုတ်တော်မိခင်ကမွေးကိစ္စသားလေးအသက်ပါလာတဲ့သားလေးတွေကိုတို့ယူအဟာရပုံမှန်တိုက်ရွေးသလိုတဖြည်းဖြည်းချီထွားချီထွားလာတယ်ရှင်းသားလာတယ်အဲ့ဒီသဘောပဲဒီတော့ဝိနည်းနဲ့စီကနဲ့အညီလူလဲလူလိုက်ရှင်ရနဲ့ရှင်ရလိုက်ပေါ့စီကနဲ့အညီနေလို့ကိုယ်တို့အချိုးကျတဲ့အပေါ်မှာစိတ်နေစေတာနဲ့အတိညာလည်းပဲပြည့်ဝသွားအောင်ဆိုပြီးတော့အခုလိုသတိပ္ပံဘာဝနာတရားကြီးအားထုတ်တဲ့အခါမှာရှင်းတမှုတွေအများအားရနေတာပဲဓမ္မဝိနည်းဝိနည်းလည်းအသက်ရှိနေတယ်ဓမ္မကလည်းပဲရှင်းသားနေတယ်အဲ့ဒီသဘောကိုတောင်မြင်နေတာပဲအထုတဲ့ပုဂ္ဂိုလ်ကအဲ့ဒါဓမ္မမြင်တဲ့ပုဂ္ဂိုလ်ဟာဓမ္မကိုညွှန်ကြားထားတဲ့မြတ်စွာဘုရားကိုလည်းပဲမြင်တယ်လို့ဆိုရတယ်တဲ့ဓမ္မမြင်မှဘုရားမြင်မှအဲတရားမြင်မှာဖရားမြင်ဆိုတာဒါပြောတာပဲရှင်သာနဲ့ဓမ္မဝိနည်းတွေ့ရလို့ရှိရင်အခုအထိဘုရားမြတ်စွာလည်းပဲရှင်သာနဲ့ရှိနေတယ်ဆိုတော့အတိပဲရတယ်ဒ ီတော့ရှင်သာနဲ့ဓမ္မဝိရိယဒီဖြင့်သတ္ထုညွှန်ကြားသူပဲညွှန်ကြားသူဆိုတာလည်းပဲဓမ္မဝိရိယပဲဆိုတာဘောလေဓမ္မနဲ့ဓမ္မဝိရိယနဲ့ညွှန်ကြားသူဟာတခါတည်းတသားတည်းဖြစ်သွားတာဓမ္မအဲ့ဒါဟာတတ္တောထေရှားဖရာတနည်းအားဖြင့်နိဗ္ဗိဘုဒ္ဓပေါ့ဟိုယောဂီတရားမနာခြင်းအပြင်ထွက်နေပါလို့ပြောလိုက်တောင်ကြီးမြောက်ကြီးနဲ့မငြိမ်ဘူးအိနာဟုနာယောဂီပြောလိုက်ပါဥဒ္ဓမြတ်စွာကနောက်ဆုံးနှိမ့်သိမ့်ထားတဲ့အချက်ကလေးဟာသိချင်တော့ဆရာကောင်းတယ်ခြေသားတို့တဲ့အခုငါဖျားကဝိနည်းဆရာဆိုတဲ့တပါးတည်းကပဲပြညာနေတာပဲအဘိဓမ္မာဆရာလည်းတပါးတည်းကပဲသဘာဝကြီးစစ်စာပြောတာပဲတုတ်တန်ဆရာမှလည်းငါဖျားတပါးတည်းကပဲပြောဆိုဆုံးမနေတာပဲအဲ့ဒီလိုအခြေအနေရှိတဲ့ငါဖျားပြိဋိဘံဆန်သွားရဲ့ငါဖျားရဲ့ကိုယ်စားဓမ္မဝုညရာကြီးဟာအစုပေါင်း8400ရှိတယ်7400သောဓမ္မဝိနည်းခေါ်တဲ့ဖရာတွေကတိချိတာတို့ကိုအမားတွေကိုဟန်တားပြီးတော့အမားတွေကိုညွှန်ကြားပြီးတော့ဖရာကိစ္စဆောင်ရဲလိမ့်မယ်တဲ့အခုတစုတဲ့သောဖရာကတောင်းခံပြီးတော့ဆုံးမနေရတယ်။နောက်ငါဖရာပြိဋိဌာန်မှာဆန်တဲ့အခါကျတော့ငါဖရာရဲ့ကိုယ်စား7400အစူစူသောဓမ္မတွေကဆုံးမလိမ့်မယ်ဆိုတာဘယ်လောက်အားရစရာကောင်းတယ်လဲ။သို့သောဘုရားပြိဋိဌာန်ဘာသာမှာပို့ပြီးတော့ဆရာကြီးများတယ်ဆိုတော့ဒီလိုတော့မဟုတ်ဘူး။သက်စွာဘုရားနှစ်သိမ့်တာ။မှန်လဲမှန်သဘောလေးကြပါလား။ဒီတော့လူတွေရောရှင်ရောနေရောစိက္ခနဲ့အညီအကျိုးကျေးဇူးရှိဖို့ရာအတွက်တိကျတဲ့ညွှန်ကြားချက်ဘောဓိဝေဂရေ39ပါ။အဲ့ဒီတွေကရှေးဦးစွာသတိပဋ္ဌာန်ဘာဝနာတရားဓမ္မဒီမှာအထောက်နေကြတာ။အဲ့ဒီအထုံနေကြတာဟာမိမိရဲ့တဏ္ဍမှာမိမိရဲ့ဘဝဖြစ်စဉ်မှာသို့မဟုတ်မိမိရဲ့နှလုံးသားထဲမှာဓမ္မစီရီတဲနေတာပဲဥဒ္ဒချက်အုပ်လည်းမကုန်တဲလည်းမကုန်ရေလည်းမကုန်ပြီးလိုက်ပြီလည်းမကုန်ပေါ့လေမမကုန်ဘူးနဲ့ဒါပြီးလိုက်ဓမ္မစီရီတဲနေတာဓမ္မကြေတိစမုတ်စစ်တော်ဓမ္မဒုစဝိဘူစိတံဓမ္မပုပ္ပကုလံကတောနိဗ္ဗူတောသောသသဝကောသာဘုဒ္ဓဉ္စလိလာတဲ့အခါမှာဗုဒ္ဓမြတ်စွာကိုယ်တိုင်တည်သွားတဲ့ဇမဓမ္မစီဒီပေါ့လေမိမိတို့ကိုယ်တိုင်လည်းပဲကိုယ်စီကိုယ်စီနှလုံးသားထဲမှာဇီဒီလေးတွေတည်ဖြစ်အောင်ဆိုပြီးတော့လုံနည်းနဲ့အတူပေါ့လေညွှန်ကြားချက်တွေပေးသွားတာစည်းကမ်းတကြနေတော့ထိုင်တော့ဖို့ရလဲစည်းကမ်းနေပေးတော့လားစည်းကမ်းနဲ့အယူကတိပဋ္ဌာန်ဘာဝနာတရားတွေပါလေကာယဝဏ္ဏစိတ္တဓမ္မခေါ်တဲ့ရှုခွင့်ကြရရနေပြီးတော့အတိတ်အပေါ်ရရှုခွက်ကလေးတွေပါလေဆွဲမြတ်စွာရှုမှတ်ပြီးတော့နေတာဟာဒါဇီဇီတဲနေတာပဲနောက်တစ်ဖြည်းဖြည်းမြင့်တက်လာတာပဲမြင့်တက်လာပြီဆိုလို့ရှိရင်ကိုယ်တည်းကဒုက္ခသစ္စာတွေလည်းပိုင်းခြားသိလာတယ်။ဒုက္ခသစ္စာပိုင်းခြားသိပြီးသမုဒိယသစ္စာကိုလည်းပယ်မှုကိစ္စပြီးစီးနေတယ်။မသိမှုအဝိဇ္ဇာပါတဲ့မှမှုတဏှာဆွဲလမ်းမှုဥပါဒံပေါ့လေဒီမှာအဲ့ဒါအကြောင်းပြုပြီးတော့ကိလေသာကမ္မဥပါကောတွေလည်းပဲချိန်မဲ့ချိန်မဲ့ချုပ်ရင်းနေရောက်နေတဲ့ကိစ္စပြီးစီးနေတဲ့အရိယမဲ့ရဲ့ရှေးပိုင်းပုပ္ပဘကမဲ့တည်းလည်းအပြေပွားနေတယ်ဒုက္ခမြင်ကကျင့်သစ္စာမှန်စွာသိမှုပြီးဆိုတာပေါ့လေသစ္စာ၄ပါးနဲ့တန်စာဆင်တဲ့စီရီတဲ့နောက်ဥပဒနာညာရင်းကျဲပြည့်စုံသွားတဲ့အခါကျတော့ဖြစ်ဖြစ်မစအငိမ့်တက်ကိုအရိယမဲ့ညာဘုံညာနဲ့မျက်မှောက်ပြုသိသွားမယ်နိဗ္ဗာန်ကိုမျက်မှောက်ပြုကြည့်တည်ခြင်းအပြင်ဒုက္ခသစ္စာပိုင်းခြားသိမှုကိစ္စသမုဒယသစ္စာပယ်မှုကိစ္စနဲ့မဂ္ဂသစ္စာပွားမှုကိစ္စအလိုလိုပြည့်စုံသွားမယ်။န နိဗ္ဗာန်မြင်ကကျွင်းသစ္စာမှစွာတိမှုကြီးဆိုတာပေါ့လေလောကိခိုက်တာသစ္စာ၄ပါးလောကုတ္တရာခိုက်တာသစ္စာ၄ပါးတကုံကုကားတွေနဲ့တန်းစာဆင်ထားတဲ့ဇီရီတဲ့အဲ့ဒီဇီရီကြီးတဲရတာတဲနေတာပဲကိုတဲထားတဲ့ဇီရီကိုကိုအားထုတ်တဲ့ဓမ္မပန်ကုန်းကြီးနဲ့ပေါ့လေဥပဒနာဇီရီရင်ပြမှာပေါ့လေကြံ့ကြံ့ရပ်တည်ပြီးတော့အခုအားရပါရပေါ့လေဓမ္မပူဇော်နေကြတာဓမ္မပူဇာပေါ့လေဘလို့အားရစရာကောင်းတယ်ကြည့်ပေါ့ဒီတော့ဓမ္မဝတ္တရားကိုရှင်းသာအောင်ပြုခြင်းအပြင်ဘုရားမြတ်စွာကိုလည်းပဲရှင်းသာအောင်ပြုလို့ရရောက်တဲ့အပြင်မိမိရဲ့နှလုံးသားထဲမှာလည်းပဲဘုရားအလိုတော်ရဓမ္မစီရီကိုလည်းပဲအလိုလိုတည်ပြီးသားဖြစ်သွားသည်တဲ့အဲ့ဒီအစဉ်တည်းရောက်လည်းပဲကြိုးစားသည်ပေါ့ဘယ်လောက်ကြိုးဘယ်လောက်အကျိုးများတယ်လဲဆိုတာတွေ့ကြည့်ကြပေါ့ဒီလောက်ဆိုလို့ရှိရင်တော့ဒေါ်လောက်ပြီးသားဘုန်းကြီးပြောလို့တဲ့ချက်လူရင်းပြည့်စုံသွားပြီအချိန်စီးသွားပါပြီဘုန်းကြီးပြောလို့တဲ့ချက်နဲ့ပဲအချိန်စီးသွားပြီမေခွန်းရှင်များရဲ့မေခွန်းကိုမေးဖို့အချိန်မရတော့ပါဘူ
း So time is up. So this is what Saraji has to say. No time left for the yogi to ask questions now. Sadhu, sadhu, sadhu.
ဘယ်လိုလုပ်မလဲ ဒီကအနည်းဆုံးနိုင်ဝဲအချိန်ယူပါလိမ့်မယ်သာမအတူချုပ်ပြီးတော့ဖြေရမှာမိတဲ့မိခွန်းရှင်တွေက၄ရောက်တော့ပဲတော့
ရှိပါသေးတယ်ဗျာနောက်ထပ်မိခွန်းနေလဲမိခွန်းနေနောက်ထပ်ရှိပါသေးတယ်ဗျာ
ရှိသေးလား
မှန်ပါအ
ဲ့ဒါပဲလို့လုပ်မလဲ
So what to do time is up there are questions to be answered at least it will take another half an hour there are 4 questions so far but still there are many more
ဒီမှာဘုန်းကြီးဒီမှာပေးထားတဲ့ဟာပဲမိကုန်းက၄ပု္ပ္ပစာပဲအဲ့ဒီမှာဘယ်နှပု္ပ္ပစာရှိတယ်လို့သူ
၄-၅ခုတော့ရှိပါအောင်ပါဗျာ
ဟမ်
၄-၅ခုတော့ရှိပါအောင
်ပါဗျာဒါသာကြီးအနည်းဆုံးချိန်ယူအောင်ဘုန်းကြီးတော့မလုပ်တတ်တော့ဘူ
း Yes ဆရာကြီးအားရှိသေးတယ်ဆိုရင်တော့ယောဂီတွေကတော့နာအောင်မှာပါတဲ့ဗျာဟမ်ဆရာကြီးဟိုဟောနိုင်သေးတယ်ဆိုရင်တော့ယောဂီတွေကနာအောင်မှာပါတဲ့တကယ်တော့ဆရာကြီးပြင်းမှန်းတယ်ဆိုတော့လဲနောက်မှာပေါ့ဗျာ
ဟုတ်ပါမလားတချို့ယောဂီတွေကတပြင်းနဲ့ပြင်းနေတာပဲ
Is that true ဆရာဆဲ some of the yogis are shifting here and there
မြင်လို့မကောင်းအောင်ပြင်းနေတာ
So Saraji says yogis are shifting the position here and there.
Please
continue.
Why is it? Sell it. 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 Sell it.ဒီမှာကတော့နံပါတ်1အမေကတော့ဥပဒနာအထောက်ရမှာသမထကိုအခြေခံအနေနဲ့အထောက်ဖို့လိုပါသလားတဲ့ဒါကမိဂုံတစ်ဆက်နောက်မိဂုံတစ်ဆက်ကတော့ဘုရားဖရာကသမထကိုအခြေခံပြီးအထောက်ခဲ့ပါတယ်ပရိနိဗ္ဗာန်စံဃာနီးစာဝင်စားကရှုခဲ့ပါတယ်ပု္ပ္ပစာတစ်ခုနှစ်ဆက်မေးထားပါတယ်သမထဆိုတာကလောကီဇာရအောင်အထုတ်တဲ့သမထဆိုတာလည်းရှိပါတယ် ူပဇာအရူပဇာနေပေါ်ဒီမှာတစ်ဆင့်ဆက်ပြီးတော့အပင်ကြီးအပင်ကြီးလေးရအောင်အထုတ်တဲ့ဇန်တစ်မျိုးရှိပါတယ်ဥပဒနာအထုတ်တဲ့ပုဂ္ဂိုလ်များကတော့အဲ့ဒါလိုလောကီတမထဇန်ကိုအဓိကမထားတော့ဘူးအချောက်တိုက်ကိုယ်ထဲဆိုင်ပြီးတော့လင်ငယ်ပေါ်တဲ့အာယုံဆွေးဆွေးမြတ်မှတ်နိုင်ဖို့ရာအတွက်အပူတွေပြအားဆိုင်တဲ့အာတာပါလုံးနာဝရိယအားဆိုင်ပြီးတော့ဆွေးမြတ်စွာရှုပြီးတဲ့တတိခိုင်ပါတဲ့တတိဆွေးမြတ်စွာရှုပြီးအာုံမှာမှတစ်ခဏတစ်ခဏစိုက်ကြသွားတဲ့ခဏိကသမารိအဲ့ဒါဒီစက်ကစက်ကဖြစ်နေလို့ရှိရဲ့အဲ့ဒီသုံးမျိုးဥသိတဲ့စိတ်ဟာတခြားတော့မလွန်ပါတော့ဘူးအဲ့ဒီဥသိတဲ့စိတ်မှာလည်းပဲစိုက်ကြပဲနိဝရဏတရားတွေလည်းပဲမဝင်တော့ဘူးအဲ့ဒီဝိရိယတတိသမာဓိခေါ်တဲ့သုံးမျိုးကပေါ့လေငြိမ့်သက်အောင်ပြုလုပ်ထားတာအဲ့ဒီသုံးမျိုးကိုပဲစัญญင်ပဲနိဝရဏတရားတွေကိုညီသက်စီတတ်လို့ညီအောင်စွန့်နိုင်လို့သမထလို့ခေါ်ထားတယ်ဒီတော့လောကီစံပဲသွားတဲ့သမထလောကီသမျိုးဝေဒနာပဲဥတီတဲ့သမထကတစ်မျိုးဆိုတာနှစ်မျိုးခွဲသွားပါတယ်တနည်းအားဖြင့်လည်းပဲလောကီတမထကိုဟာလေတမထဇာလို့ခေါ်ပါတယ်။အာရမုဒ္ဓမနှိစ္စာလို့လည်းခေါ်ပါတယ်။ခုဥပဒနာရှိရှုတဲ့ဇာကတော့ဥပဒနာဇာလို့ခေါ်ပါဇာလို့ခေါ်ပါတယ်။ပထမဆုံးဇာကကတိဆရှိတဲ့အာယုန်လေးကိုဆွေးဆွေးမြဲမြဲအာယုံပြုတ်ပြီးတော့စိတ်ဆူဆီးမှုရစုံညီတဲ့မှုယူတာဒုတိယဥပဒနာဇံကတော့ကိုယ်ရေကယုံနာတဘာဝကိုစီတဘာဝသူတို့ရဲ့တူညီတဘာဝမမျက်စိရဲ့တဘာဝပဲခေါ်တဲ့လက္ခဏာတွေကိုစူးစူးစိုက်စိုက်ရှုပြီးတော့ဖြစ်ပေါ်တဲ့ဇံဥပဒနာဇံခေါ်တယ်ဒီအကွဲပြားတွေကိုလည်းနားလည်ရပါတယ်ဘုရားမြတ်စွာကလောကီစာနေအထုတ်သွားတယ်ဆိုတာကဟုတ်ပါတယ်။သူရပ်ပြီးသားတရားတွေကိုပြိဋိဘံစံဃာနေကြတော့ကိုယ်လုံကဏီပုဂ္ဂိုလ်ဟာသူရှိတဲ့မိသားစုသူရဲ့မိတ်ဆွေတွေကိုနှုတ်ဆုံးနှုတ်ဆက်ခြင်းဆိုတဲ့အနေနဲ့ပေါ့လေ။ဘုရားမြတ်စွာကသူဖျားဖြုတ်ဖို့ရအတွက်ရှေ့ဘက်ကကျင့်သုံးခဲ့တဲ့တရားတွေပါသမ ्या ကိုနှုတ်ဆုံးနှုတ်ဆက်ခြင်းဆိုတဲ့အနေနဲ့ပွားများတော့တာပါတကယ်လိုအပ်လို့တော့မဟုတ်ပါဘူးတကယ်ကိလေသာတွေကိုပယ်သနိုင်တဲ့အတိညာဖြစ်ပွားရေးကတော့သမထဆံခေါ်တဲ့ဝိရိယတတိသမာဓိတို့တွေကပေါ်ရတွေကိုအားစိုက်ပြီးတော့ဆွဲမဲ့ဆိုတာရှုလို့ရှုအောင်မှာစေကလေးစိုက်ကြတဲ့အခိုက်ဝိရတ္တိသမာဓိ၃မျိုးကအတိပညာကိုဓာတ်ရိုက်အားပေးပါတယ်ဘုရားလက်ထက်တော်ကာလကသမထဇာအမထုတ်ဖဲတဲ့ဥပဒနာဇာနဲ့ယန္တာဖြစ်သွားတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိပါတယ်အဲ့ဒီပုဂ္ဂိုလ်တွေကိုသုခဥပစကလောကီဇာ၆ခန်းသူတဲ့လောကီဇာမဖက်ဥပဒနာဆံတက်တဲ့နေပေါ်လီရဟနာဖြစ်သူလို့ဆိုပါတယ
် So there are Lokiya Jhana, Supramundane Absorption, By Practicing Samatha, Calm Practice, And the other one is Practicing in the way of Vipassana. So there are two kinds.Lokiya Samatha, practicing calm practice in order to gain mundane kind of jhana. It is called Aramanupa Nijja. Aramanupa Nijjana. One has to contemplate on the object such as kasina. And when one practices vipassana, one has to note on the nama rupa phenomena so as to know the unique individual characteristics and also common characteristics, and it is vipassana jhana. So one has to know them apart. Buddha practiced Lokiya jhana, it is correct. Before Buddha attained pre-nibbana, Buddha also gained jhana, mundane jhana. The example is given here. When someone is going to pass away, someone greets the family as his or her last, at his or her last moment. In the same way, when Buddha was about to attain pre-nibbana, Buddha contemplated on the jhana in the way that it was the last time before Buddha attained enlightenment. It is not because it is necessary, but just a way of contemplating for the last time before Buddha attained pre-nibbana. So, in order to calm and suppress the kilesa defilements, one has to note on the presently arising object with aim and effort, with sustained mindfulness. And having viriya effort in the practice, and one can gain knowledge. During the Buddha's time, there were people who did not practice samatha at all, but who practices vipassana and became arahat. The ones who practice vipassana alone, the one who practice solely vipassana is called sukha vipassana. Dry vipassana without practicing samatha as the foundation.
A good key woman, a pure messer, meet a kugu, chatanguka, Ima begani, who beka, body, grown a kuya, tetarabo. To what the answer, tetan tetarina. Don't our miserly. กูสวนอาโกเนี่ยกูอ่ะกูกู้ตัวเลยยောက်ตาเว้ยตัวกรุเนี่ยกูอ่ะเราจําไม่ได้ตากูป่ะจ้อนจินรู้สิกูมาแล้วพ่อเสียอยู่สึกชะหายพ่อเสียอยู่ปาลูสิทีนี้ไม่ก้าวน่ะเว้ยกูสวนอาโกป่ะนี่ทีนี้อย่างเช่นเนี่ยตมทะสันสรว่า ไอ้ญาติก็เล่ลาไปจีนัดนี่ได้ปกติเลยสิอเปลี่ยนไม่ถั่วหรอกอเปลี่ยนถั่วมาปัญญาสูงยะเลยสรุปยุ่งจริงๆสิได้ปกติอย่างแล้วเว้ยอเปลี่ยนถั่วไปแล้วเล่ลาได้ดิเปลี่ยนถั่วไปแล้วอสงด้วยล่ะบ่ตลอดอเปลี่ยนถั่วได้สรุปเป็นมานะบ่ตลอดอสงน่ะด้วยอ่ะ เจอตมถะก็โกไอ้เนี่ยมาชื่อนี่แหละอย่ากูจี้ไปแล้วเตตองเตตาเลยบ่นี่ใหญ่เตตะผิดนี่แหละตบบ่ครับอติญญาณเนาะทุชาจ้ะรู้ปัตตนาก็รออะติรู้หาမျိုးบ่หุบแพ้เนี่ยอเปลี่ยนถั่วไปแล้วจုံตะยะหาฤดูดาบาฤดูเบลุบ้าจองซะแล้วบ่นี่เล่ล่ะรอปัญญาส่งยะแล้วบ่ตลอดเปลี่ยนเนาะเปลี่ยนมาเนี่ยไอ้นี่ตบบ่မျိုးเว้ย ဒီနေ့အဖြစ်လည်းပဲတဖက်ရန်သူနဲ့ရှင်ပြန်တိုက်ခဲ့တဲ့အခါမှာအကာအကွယ်နဲ့တိုက်တာနဲ့ ရင်ဆိုင်အနိကဆုံးတိုက်တာမျိုးရှိပါတယ်။အကာကွယ်နဲ့တိုက်တာကတော့ဖြစ်ကြတာပေါ့။အခုတို့ဒူတွေအနိကဆုံးတိုက်ပွဲရတော့တခဏလေးပြီးသွားတော့ပဲ။ဒါပဲ။ဒီတော့အခုခေတ်ကတော့ရင်ဆိုင်တိုက်ပွဲပဲကောင်းတာပဲ။သမထအခြေမခံတော့ပဲ။လောကိသမထအခြေမခံတော့ပဲနဲ့ဒီရင်ဆိုင်တိုက်ပွဲကမြန်မြန်ပြီးလို့ရတယ်ကွာ။ဒီနည်းအားဖြင့်လက်ဖွဲ့ထိုးသလိုပဲလိကျင်ထားတဲ့လက်ဖွဲ့သမားဟာလက်ဖွဲ့ဝိုင်းဝင်ပြီးတော့ပေါ်ရင်ရှင်ပြည့်ပြည့်နဲ့ထိုးတဲ့အခါပြည့်ပြည့်စီကအပါရထိုးနေချက်ကိုလည်းရှောင်ရတယ်ကိုကလည်းပဲအပါရထိုးနေချက်အခွင့်တာအောင်လည်းပဲအခွင့်ကြည့်ရတယ်ခွင့်တာရင်တာလို့အပါရထိုးနေချက်တစ်ချက်ထိုးလိုက်လို့ရှိရင်ရှင်ပြန်ပွဲဟာတစ်ချက်စာတွေ့တော့အားနေသွားတယ်။ဘုရားကလည်းပဲဆက်ပြီးတော့ကြည့်ရှောင်ပါတယ်။ဒီလိုနည်းနဲ့ပဲအခွင့်တာနဲ့ခွင့်တာနဲ့အပါတယ်ထိုးနေချက်နဲ့တစ်ချက်ထိုးလာတော့အားနေတဲ့အပေါ်မှာနောက်ထပ်စစ်ခါစစ်ခါအပါတယ်ထိုးနေချက်ဒီရှိနေပြီဆိုလို့ရှိရင်ရှင်ပြန်ပွဲဟာတဖြည်းဖြည်းအားနေသွားပြီ။သူစရာလာတဲ့ထိုးနေချက်ဟာလည်းပဲအားမရှိတော့ဘူးခံတာသွားပြီ။အခုဝိပဿနာအထုတ်တယ်ဆိုတာလည်းပဲအဲ့ဒီလက်ဖွဲ့ထိုးသလိုပါပဲညံညံပြီးလွယ်ပါတယ်အဲ့ဒါလို့ဆိုရင်တော်တော့ပါပြီနံပါတ်အမှတ်2ဒီကုန်သီတံတရား4ပါးမှာဘာကိုပဲကြည့်ချင်းစိတ်တဏှုပဒနာအမြဲဝင်လာတာမို့စိတ်တဏှုပဒနာကိုရှင်းပြစီစီပါလေဖေဟာတဲ့ဝိနာရစိတ္တပဒနာပဲလို့မှတ်လို့သိနေပြီဆိုရင်ရှင်းပြဖို့လိုပါသေးသလားထိုင်ပြီးတော့ဖောက်မှုပြဘူးကအစပေါ်သမယအောင်ဒီပေါ်စေဆွေးမြဲစွာရှုမှတ်နေတဲ့အခါမှာတခါတခါအားစိတ်မှုညော့ရဲလို့တတိလွတ်သွားလို့ရှိရင်စိတ်အစုစည်းတွေပြဲပြီးတော့ယာကဖြစ်စားစီရောက်သွားတဲ့အခါယာကစိတ်တွေဖြစ်ဖို့အဲ့ဒီခိုက်တမှာမှတ်လို့ရှိရင်ဒါစိတ္တပဒနာပါလို့ပြောပြီးပဲရှုနေရင်ကဇာတ်စိတ်တွေကုန်သွားတာအလိုလိုတည်သွားတာလည်းရှိတယ်ရှုမှတ်ပြီးတော့တည်ရတာလည်းရှိတယ်ဝိတရကစိတ်တွေပဲတခါတခါမကျေနပ်စရာတွေးလို့မကျေနပ်မှုဒေါသနဲ့ရှင်တွဲပြီးတော့စိတ်တွေဖြစ်ဒါရှုမှတ်တယ်လေအတ္တရောစိတ်တွေတည်တာပဲဒါစိတ်တုပ္ပတနာပဲမှရင်ကဒေါသတွေကင်းပြီးတော့တန်ရှင်းတဲ့စိတ်တွေဖြစ်ကြနေခဲ့တယ်ဒါလည်းတည်တယ်လေမှတ်တယ်လို့ပြီးတော့တွေးရတဲ့သဘောတွေတခါတခါလည်းဖြစ်တယ်လေအဲ့ဒီစိတ်ကိုယောဂီရရှုတယ်လေတမောစိတ်တွေတည်တယ်လေနောက်အမတ်တွေဝင်လာအတိတွေဝင်လာတဲ့ခါကျအဲ့ဒီစိတ်တွေခုံပြီးတော့ဘောကင်းတဲ့စိတ်တွေဖြစ်နေတယ်ဒါလည်းတည်သွားတယ်လေတခါတခါနိုင်ပြီးတဲ့စိတ်တွေဖြစ်တယ်လေတရှိမှတစိတ္တနုဝတ္တနာကသူဖြစ်တဲ့ခိုက်တမှာတခါတခါပြတ်လွန်းတဲ့စိတ်တွေဖြစ်တယ်လေတခါတခါယုံမတဲ့စိတ်တွေဖြစ်တယ်လေဟာဒါစိတ္တနုဝတ္တနာတွေပေါ့ဒီမှာတထေရှားတာပဲတခါတမှာအခန္ဓာအတိုက်တာပွင့်တာဖြစ်တယ်လေနားထဲမှာအတန်ကတိုက်ခိုက်လာလို့ရှိရင်ကြာတိတဲ့စိတ်ဖြစ်တယ်လေဒါစိတ်တဏှိဝတ္တနာပေါ့ဒါဒီမှတ်တာပဲကမ္ဘာဆိုတာစိတ်တွေဖြစ်နေတာပဲတနည်းအားဖြင့်အပြာကရစိတ်တွေဖြစ်နေတာပဲဒါဒါသိနေတာပေါ့ရှင်းရမယ်ဆိုအများကြီးရှင်းစရာတွေရှိပါတယ်ဒီမှာအဲ့ဒါကြီးဒီတော့ယသမိယသမိခဏိတန်တံယာယာစိတ်တာဘောဓတိတန်တံစိတ်တာတန်တံစိတ်တံဆံလက်ခင်တော်စိတ်တာစိတ်တိစိတ်တံဥပစီဝေဓတိနာမဆိုတာပြထားပြီဘုအထေပိညာနေရောက်တဲ့အခါကျတော့ရှုစရာရှုခွဲအာဟုပျောက်ပြီးတော့အသိစိကရိတသက်တည်းဉာဏ်နဲ့အခါကျလို့ရှိရင်တော့ပို့ပြီးတော့ပြီးသားပါလေစိတ်တံဥပဒနာတည်တယ်တည်တယ်မှနေရတော့အဲ့ဒါမှအဲ့ဒါကတော့အမှန်တည်ဝှေ့တဲ့ရှုခွဲအာယုံအတိလေးရလဲတည်ဝှေ့တဲ့သူ့ကိုမသိတဲ့စိတ်ကလေးရလဲပဲတည်ဝှေ့တာပါပဲအဲ့ဒါမှအာယုံအာရမဏိကဘောစိတ်သက်သက်ပဲရှိတော့တာပဲအဲ့ဒါမှတရားတော့တိအသေးစိတ်ရှင်းလို့မရပါဘူးသိသိရှင်းလို့ရှိရင်တော့အရာကြီးရှင်းရမှာပါနောက်တစ်ဆက်ကဒီဘဝရဲ့ဒုက္ခတွေကလွတ်မြောက်ခြင်းနဲ့တ တောင့်တမှုပေါ့လေ။ဘာလဲအမျက်ရှိသည်အမျက်ရှိလေလေဆိုတော့ကျင်တိုင်းကျင်တိုင်းပေါ့လေဒီတောင့်တမှုကြောင့်မတိုးတဲ့ဖဲဖြစ်နေပါတယ်တဲ့ဘယ်လိုလုပ်ရပါမလဲတဲ့တရားထုတ်တယ်ဆိုတော့ဘုရားရှင်ကလွမြောက်ရေးပဲလွမြောက်ဖြစ်တဲ့နိဗ္ဗာန်ဥတည်ရတာပဲတော်ပြီဥတည်ထားလို့ချင်းကျန်တဲ့ချိန်တွေမှာလုံအောင်အိပ်ပျော်ချင်းခြံတော်တွေအချိန်တိုင်းအချိန်ကြီးပေါ်တာမှပဲဒါပဲဆရာကြီးကဒီတိုင်းပဲညွှန်ကြားထားတာပဲပေါ်တာကိုတက်အောင်မလို့ရှိရင်တမာရီပညာတွေကသူ့ဘက်သူ့လိုလိုဖြစ်လာတာဘာမှကိုယ်ကလုံနေဖို့မလိုဘူးဒီကြားထဲမှာတော်တော်ပြီးတော့သူကတခြားစိတ်တွေမဝင်ပါစေနဲ့ဆိုတော့ဆရာကတားထားရတာနဲ့တားထားတဲ့ချက်ကိုမလိုက်နာတာကတော့အဲ့ဒါသူတောင်းပဲ။နောက်တရားထုတ်တယ်ဆိုလို့ရှိရင်ဗုဒ္ဓဟောကြားထားတဲ့ညွှန်ကြားထားတဲ့အတိုင်းဆရာစကားကိုတိတိကျကျလိုက်နာမှတရားရပါတယ်။ဆရာစကားတိတိကျကျနားမထောင်လို့ဖြစ်ရတဲ့သဘောပါပဲ။အထုတ်တော့ခါမှာနိဗ္ဗာန်ကိုတောင်မှမစင်းစားရဘူးနိဗ္ဗာန်ကိုလည်းပဲမတောင့်တရဘူးတောင့်တရင်အဲ့ဒီတောင့်တဲ့စိတ်နိုင်အောင်မှားရတယ်ဒါပဲအဲ့ဒီတောင့်တာတဏှာပဲကုသိုလ်ဆန္ဒဖြစ်သလိုတဏှာလည်းဖြစ်တာပဲနိဗ္ဗာန်တောင့်တာဒါပဲအဲ့ဒီတဏှာတွေဖြစ်နေတာပေါ့အဟံတာယူအဲ့ဒါကာမဆန္ဒနိဗ္ဗာန်ခေါ်တာပဲနိဗ္ဗာန်ရဲ့အေးချမှုပြညတ်ကိုပေါ့လေတောင့်တဲ့သဘောဖြစ်ပါတယ်ဒါအမှတ်သုံးမေခွန်မာစီနီယာဘုရားဟောနီးကိုဘုရားဟောနီးနဲ့မကိုက်ညီဘူးလို့ဝေဖန်ခံရကြောင်းကိုတရားပွဲမှာထည့်ဟောထားပါတယ်မာစီနီနဲ့အထောက်လို့ထူးခြားတဲ့အကျိုးရလတ်တွေရပြီတရားလိုက်စားသူတော်တော်များများဟာမာစီနီကိုလေစားကြပါလေဝေဘာမှုတွေကဘယ်မှာအခြေပြီးရှိပါမလဲဝေဘာမှုတွေဘယ်ကပေါ်ထွက်လာပါလဲဒီကိုရှိတယောက်ကမေးထားပါတယ်အဲ့ဒါမှာမဟာစီနီးလို့သုံးထားပါတယ်မဟာစီနီးမဟုတ်ပါဘူးဗုဒ္ဓနီးပါဗုဒ္ဓနီးကိုစနစ်တကျဇာတိနဲ့လက်တွေ့နဲ့ကိုက်အောင်ဆိုပြီးတော့အရှင်ဆရာတော်ဘုရားကဩဝါဒပေးထားတာပါအခုဒါနီးကြမာစီဩဝါဒတော်အတိုင်းဆိုလို့ရှိရင်အဲ့လိုသုံးလို့ရှိရင်ဘူးကြိုက်ပါနဲ့ဒါတော့ဒီမေကုန်းကတော့ဘုန်းကြီးကတော့အထူးဖြေနေဖို့မလိုပါဘူးဘယ်နည်းအားကြားတယ်ဆိုတာတော့ဘုန်းကြီးကတော့စီးစင်မနေပါဘူးကြားလာလို့ဘုရားနီးကြမာစီဆရာတော်ဘုရားကြီးဩဝါဒတော်အတိုင်းအမထောက်ပါသေးတဲ့ပုဂ္ဂိုလ်ကြီးအထုလက်ဆက်ပုဂ္ဂိုလ်ကြီးတည်ကြတဲ့ဤရဲ့အကျိုးရလမပေါ်သေးဘူးဆိုလို့ရှိရင်ဟိုပြောတာကတစ်မျိုးဒီပြောတာကတစ်မျိုးဆိုဟိုကကောင်းလုံးလို့ဒီကကောင်းလုံးလို့နေပါလိမ့်ဇဝေဇဝမရေမရာတွေဖြစ်ရအောင်ဆိုပြီးတော့ကျိုးရင်းတတိပေးတဲ့သဘောမျိုးနဲ့ဘုရားတရားတွေထည့်ဟောရတာပါဘုရဘဝရီဒီလိုပြောနေပါတယ်ဆိုတော့လေပုဂ္ဂိုလ်ကိုပေါ်ထုတ်ပြီးတော့ဘုန်းကြီးကပြောနေမရှိပါဘူး။အဲနောက်တစ်ခုကတော့အပမတိနသမ္ပါတိတအယမိမိကိုယ်ကိုရောသူတစ်ပါးကိုပါကာကွယ်စောင့်ရှောက်ကြည့်ကောင်းမွန်တဲ့လူမှုရေးလုံကလှုပ်ဖို့ရေးကြည့်ပါလေ။ကောင်းမွန်တဲ့ဘဝရဲ့လုံငန်းဆိုတာတော့ဘာလဲဆိုတာတော့သူအတိဆုံးပါမေးတဲ့ပုဂ္ဂိုလ်အသက်မွေးမှုမှန်ကန်ဖို့အထက်ပိုင်းကောင်းဆောင်အလုပ်ထက်အေးချမ်းအပြစ်ကင်းတဲ့အောက်ခြေပိုင်းအလုပ်ကိုလုပ်ဖို့ကပိုကောင်းတယ်လို့ဆိုလိုပါသလားတဲ့အခြေခံဆိုတာဘာဖြစ်ဖြစ်အခြေခံအရေးကြီးတာပဲအခြေခံမပါဘဲနဲ့အထက်တက်လို့ရှိရင်အုံးမြေပါတဲ့ဆောက်လုပ်တဲ့ဆောက်လုပ်ဖြစ်တော့မှာပေါ့ဒါတော့နားလည်လောက်ပါပြီခေါင်းဆောင်အနေနဲ့လက်အောက် ငယ်သားများကိုအလုပ်ဖြုတ်ရတာနိုင်ငံကောင်းဆောင်အနေနဲ့သူတို့ရဲ့စေတနာကနိုင်ငံသားတွေကောင်းမှုအတွက်ဆိုရင်မဲ့စိတ်ဓာတ်ကိုအမိန့်ပေးရတာရှိပါတယ်တဲ့အဲ့ဒါတည်းရတော့ဘုန်းကြီးတော့ဖြေမဲ့ဆိုဖြေနိုင်ပါလေဗျာမဖြေခြင်းဘူးတရားနဲ့ပတ်သက်တာပဲဖြေခြင်းတယ်သို့သောလူရင်းကတော့ကိုယ့်ကိုယ်ကိုမထိုင်နိုင်လို့ရှိရင်သူတော်ဘာကိုလည်းပဲစော်ကားရရောက်တယ်သူတော်ဘာပုံမှာလည်းပဲမကျင်နာရရောက်တယ်အဆုံးရောက်တဲ့ဒုက္ခကောင်းစားဒုက္ခကောင်းစားလောပါလေမေတ္တာကရုဏာကင်းမဲ့လို့အဆုံးရောက်တဲ့မုန်းဒီနဲ့ဒေါသတွေရစ်စစ်တဲ့ဒေါသတွေမဟုတ်ကိုအဟုတ်ထင်ပြီးတော့ပေါ့လေမိုက်မဲတဲ့မောဟတွေဒါတွေအဆုံးရောက်တာတွေပဲအဆုံးရောက်တာတွေမှသမျှဘုရုမှာပဲဖြစ်ဖြစ်ပေါ့လေယဟမှာပဲဖြစ်ဖြစ်လူမှာပဲဖြစ်ဘယ်ပုဂ္ဂိုလ်မှာဖြစ်ဖြစ်ရောက်တာတော့မကောင်းဘူးပဲဒီလိုဖြစ်ရတာအရင်စစ်လိုက်လို့ရှိရင်တော့အခြေခံကိုနှုတ်နှမျိုးကိုစောင့်ထိန်တဲ့သီလမဲ့လို့ဖြစ်ရတာပဲဆိုတာပေါ့လေခြေခံမကောင်းလို့ဒီလိုဖြစ်ရတာပဲဆိုတာအဲ့ဒီအခြေခံပုံမှာစိတ်ဓာတ်ပုံအတိမတိုးစင်နေအစစ်မြင့်နေအခုလိုတရားတွေအာမထုတ်သေးလို့ဖြစ်ရတာပဲဆိုတာပေါ့လေဒါတော့ပဲဘုန်းကြီးတို့နားလည်ပါတယ်အဲ့ဒါဒီအတွက်ကတော့အပမဒိနသမ္ပါတိထအယမမေ့သောတတိတရားမပြည့်ွက်သောတတိတရားနဲ့နေလို့ရှိရင်အဲ့ဒီအခြေအနေပြည့်လာတာဟောပြီးပါပြီအထူးဖြစ်ဖို့လိုပါသေးသလားဘုဒ္ဓတအဖြစ်တော့နည်းနည်းလေးတော့ပြောပြရစေအိန္ဒိယမှာကိအာသောကဆိုတဲ့အကြောင်းကြားပါလိမ့်မယ်ဒီဘင်းဟာစကဗုဒ္ဓဘာသာမဟုတ်ပါဘူးအိန္ဒိယမှာရှိနေတဲ့ဘာသာတစ်ခုကိုယ်ပဲပါတယ်သူဟာမင်းမျိုးမင်းလင်ဘွားကဘယင်ဖြစ်လာတော့အိန္ဒိယမှာရှိတဲ့နယ်တွေကိုအကုန်ပိုင်ရင်တော့သူ့လက်အောက်ကိုပေါ့လေရောက်ဖို့အနုနည်းနဲ့ကြိုးစားတယ်အကျဉ်းနည်းနဲ့ကြိုးစားတဲ့အနုနည်းနဲ့ကြိုးစားလို့တိလက်အောင်မွေမှုဆိုလို့ရှိရင်နေရလို့ရေးနဲ့စိတ္တကိုအသုံးပြုပါတယ်ဒီကိပီရေးလို့ချင်လို့သူ့ကိုခံတဲ့ယတုမှန်သမျှဆိုလို့ရှိရင်ဓာတ်နဲ့ရှင်းပလိုက်တာကလေးကတိုက်ဝင်တိုက်တယ်ဒီနဲ့လို့ရင်လို့ဘင်းကလည်းပဲသူ့ကအရှုံးမပေးဘူးလူတွေတသိန်းကျော်လောက်သေသွားတယ်ဘုံမဲအိမ်မဖြစ်တာတွေအများကြီးပဲဒီအခြေအနေကိုမြင်တော့နေရလူရေးဣဂရိပြေဖြစ်လူရေးကိုရုပ်ငဲ့ပြီးတော့စိတ်ဓာတ်ကိုအသုံးပြုပြီးတော့အခုလိုအပြစ်မဲ့တဲ့လူတွေတည်ရတာဆင်းရဲဒုက္ခရောက်တာပဲဆိုပြီးတော့ဘောလေစိတ်ကောင်းလေးဝင်ပြီးတော့ဓာတ်ချပလိုက်ဒါနဲ့အုပ်ချုပ်စဉ်ကာလကဒါကြောက်လို့လူတွေငုတ်ခံရတာအုပ်ချုပ်ရေမကောင်းဘူးလေဒါချပြီးတော့ဓမ္မကြီးကန်ပြီးတော့အုပ်ချုပ်တဲ့အခါမှာသူကလည်းပဲအဲ့တော့ဘုရားဘာသာဝင်ဖြစ်သွားပြီသူကိုယ်တိုင်လည်းဘုရားစာပေလေ့လာတယ်တခက်ယဟန္တာအရှင်မြတ်တွေကိုလည်းသူကကိုယ်ကိုယ်ရဲ့ယဟန္တာရှင်မြတ်များရဲ့သုံးမဩရခံယူပြီးတော့သူအတိနဲ့ရဟန္တာရှင်များများရဲ့အဆုံးအမဩဒါနဲ့ပေါင်းစပ်ပြီးတော့ပေါ့လေတိုက်ပြီးအုပ်ထုပ်အုပ်ချုပ်တာဒါကိုင်ပြီးတော့အုပ်ချုပ်စီကာလကစန္ဒာသောကစံချုပ်ရစေတော့အာသောကပြင်းတယ်ဒါချပြီးတော့ဓမ္မနဲ့အုပ်ချုပ်တဲ့ခါကျတော့ဓမ္မသောကပြင်းလို့ဒီလိုဆိုသွားပါလေအဲ့ဒီခါကျတော့အုပ်ချုပ်ရေးကောင်းလိုက်တာတဲ့အာသောကမှာအာသောကဆိုတာပေါ့လေဒီဘီကြီးကိုသိပြီးတော့အာကိုကြရတဲ့ဒီတော့အခုလိုခေခါမျိုးမှသာမဟုတ်ပါဘူးသူတို့ကိုကျိုးအတွက်စိတ်ဓာတ်ကိုသာအသုံးပြုအောင်ခိုခေကလည်းစိတ်ဓာတ်ကိုအသုံးပြုခဲ့ပါတယ်ဒါမှမဟုတ်ဒီတော့အတုကပြင်းလို့အပြစ်မြင်ပြီးတော့ဗောလေအပြုသဘောဆောင်တဲ့အကောင်းမြင်ရှိပြီဆိုလို့ရှိရင်တော့ ကိုရိုးအတွက်အခုလိုစစ်သားတွေပါတယ်တော့အသုံးပြုမယ်တော့မဟုတ်တော့ပါဘူးအဲ့ဒီခစ်ကိုပဲဘုန်းကြီးတို့စောင့်မျှော်တော့မှာပါပဲအဲ့ဒီလိုဖြစ်ဖို့ကတော့ဗုဒ္ဓတရားဝင်သွားမှာပဲဒါပဲအဲ့ဒါတော့ဘုသူတာဖြစ်နေမှတ်တာပေါ့အသုကဘီကြီးကိုယ်တိုင်ကယန္တာအရှင်မြတ်ဒီထံကဗုဒ္ဓရဲ့အဆုံးအမတော်ကိုယ်တိုင်လေ့လာပြီးတော့ပိဋကတ်တွေလေ့လာပြီးတော့လေ့လာထားတဲ့အတိုင်းကျင့်သုံးတော့အခုလိုတရားနဲ့အနိုင်ယူခြင်းသာစစ်မှန်သောအနိုင်ယူခြင်းပဲဆိုတဲ့သဘောသွားကိုသူကောင်းနာလဲပြီးတော့ဓမ္မဝိဇ္ဇာဆိုတဲ့စကားကိုတွင်တွင်သုံးပါတယ်သူကိုယ်တိုင်ဓမ္မရဲ့ဝိနည်းနဲ့အနိုင်ယူလို့အကျိုးရလဒ်တွေပေါ်တာကိုသိတော့တိုင်းသားပြည်သူတွေလည်းပဲသူကိုယ်၌ကဗုဒ္ဓဆာပြီးလေ့လာထားတော့တိုင်းသားပြည်သူနဲ့လိုက်ဖက်တဲ့အခြေခံအကျင့်ကစပြီးတော့ကြောက်ချက်ဒီမှာကြောက်တုံးဒီမှာအမိန့်တော်ပြန်တန်းခေါ်တဲ့ဆုံးမဩဝါဒကြီးရေးသားခဲ့တာဟာအတော့ကကြောက်စားအနေနဲ့အခုထိတင်ရှားနေပါတယ်။ဘာသာအမျိုးမျိုးနဲ့ပြန်ဆိုပြီးတော့ပေါ့လေအသုံးချတာအခုထိရှိနေပါသေးတယ်။အဲ့ဒါလို့အတော့ကသာသနာကိုအားပေးတဲ့အတော့ကကောင်းမနေကိုရလို့လောဘနဲ့ပေါ့လေစိတ်ဓာတ်အသုံးပြုပြီးတော့အနိုင်ကျင့်ခဲ့သေးရဲ့အခုခေတ်တော့အထူးပြောစရာမရှိတော့ဘူးအတော့ကလို့တာဝကဖြစ်ပြီးတော့ပုဂ္ဂိုလ်ကိုယ်ဤထာကဖျားဆိုးမှခံယူပြီးတော့ကျင့်သုံးလို့ရှိရဲ့သူတို့ကိုယ်တိုင်ဓမ္မဝိဇ္ဇာရဲ့အနှစ်သာရသိတဲ့အခါမှာခုနစောစောဘင်းကပြောခဲ့တဲ့မလွတ်တဲ့ဟာဒီဘာမှဖြစ်တော့မှာမဟုတ်တော့ပါဘူးအဲ့ဒီအခြေအနေမျိုးပဲဘုန်းကြီးတို့စောင့်ကြောတာပါပဲ။ဒါပါပဲ။ရှင်းစရာ
။သာဓုသာဓုသာဓု